နောက်ကိုရီးယားအစိုးရဟာရုရှားကိုလက်နက်တွေတင်ပို့နေတယ်လို့ပြီးခဲ့တဲ့နေတိုးထိပ်သီးဆွေးနွေးပွဲအတွင်းကြေညာချက်ထုတ်ပြီးတော့ပြစ်တင်လိုက်တဲ့အပေါ်မှာမြောက်ကိုရီးယားနိုင်ငံကရှုတ်ချလိုက်ပြီးတော့ဒီကြေညာချက်ဟာတရားမဝင်ဘူးလို့လည်းမြောက်ကိုရီးယားအစိုးရပိုင်းမီဒီယာကဒီနေ့ပြောလိုက်ပါတယ်နေတိုးအဖွဲ့ကဒီတစ်ပတ်ထုတ်ပြန်လိုက်တဲ့ကြေညာချက်မှာတော့မြောက်ကိုရီးယားဟာရုရှားစိုးရကိုစီရေးရတိုက်ရိုက်အကူအညီတွေပေးပြီးတော့ယူကရိန်းပေါ်ရုရှားရဲ့ကြီးကြော့စစ်ကိုပံ့ပိုးနေတယ်လို့နေတိုးအဖွဲ့ခေါင်းဆောင်တွေကပြစ်တင်ရှုတ်ချပါတယ်။ဒါပြင်တရုတ်နိုင်ငံကရုရှားကိုစစ်မှုကုန်ကျန်းတဲ့အကူအညီပေးနေတဲ့ပုံမှာလည်းအထူးပဲစိုးရိမ်မိတယ်လို့နေတိုးခေါင်းဆောင်တွေကပြောပါတယ်။မြောက်ကိုရီးယားကတော့သူတို့အနေနဲ့ရုရှားစိုးရကိုလက်နက်တွေတင်ပို့နေတယ်ဆိုတဲ့စွပ်စွဲချက်ကိုအကြိမ်ကြိမ်ညှင်းဆို့ထားပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့ရုရှားသမ္မတပူတင်တို့ဟာတကယ်လို့သူတို့နိုင်ငံတွေကတနိုင်ငံတိုက်ခိုက်ခံရရဲ့တနိုင်ငံနဲ့တနိုင်ငံစီရေးရကူညီဖို့အပါဂရိပါဝင်သဘောတူညီချက်တရက်ကိုပြီးခဲ့တဲ့ဂျွန်လာကလက်မှတ်ရေးထိုးခဲ့ပါတယ်ခင်ဗျာ။